တော်ရရှိမြခင်ဗျာဒီကနေ့ခေတ်ကာလကြီးဟာဟိုးရှိတုန်းကနဲ့မတူတော့တာတွေရှိသလိုတူးနေတာတွေလည်းရှိနေကြဆဲဖြစ်ပါတယ်အဲ့ဒီလိုတူးနေတယ်ဆိုတဲ့နေရာမှာကောင်းတာတွေတူတာထက်မကောင်းတာတွေမှာတူနေကြတာကများပါတယ်ဟိုးရှိခေတ်နဲ့အခုမျက်မှောက်ပြစ်ဆုံးပံခေတ်ကာလဘယ်လိုမကောင်းတဲ့အရာတွေမှာတူနေကြပါသလဲဟိုးရှိခေတ်နဲ့အခုမျက်မှောက်ခေတ်ကာလတူညီနေကြဆဲဖြစ်နေကြဆဲအရာတွေကိုတွေ့ရမှာဖြစ်တဲ့ခရိယသမာကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒံယေလအနာဂတ်တိကျမ်းအခန်းကြီး7အခန်းငယ်21ကနေအခန်းငယ်32အထိကိုဒီကနေ့သင်သိရသောဓမ္မကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။မပြောင်းလဲနိုင်ပါသောအပြစ်နဲ့ရှင်အစဉ်အလာမပြည့်အမျက်ရမဲ့အဖက်ဖက်ဖောက်ပြန်လောကဒဏ်ကိုခံလျက်တက်လမ်းမဖွေမာနတွေနဲ့ခြေလေအတွင်တင်းကြိုင်တွင်သို့တက်ဆင်းရရှာတရဝါလို့ဆတ်စီရင်ဒံယေလနာဂတိကျမ်းအခန်းကြီး7အခန်းငယ်21ကနေအခန်းငယ်32အထိကိုဒေါက်တာထွန်းမြတ်ဤကအခုလိုသုံးသပ်တင်ပြထားပါဗျ
။မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ခင်ဗျာ။ပြီးခဲ့တဲ့သင်ခန်းစာတွေမှာတုန်းကမိတ်ဆွေအပေါင်းတို့ကြားနာခဲ့ကြရတဲ့အနာဂတ်တွေနဲ့ပတ်သက်ပြီးတော့နှုတ်ကပတ်တော်ရဲ့အသက်ဝင်ရှင်သန်မှုပြေဝဆုံလင်းမှုတွေရဲ့အကြောင်းတွေကိုကျွန်တော်အနေနဲ့အထူးတလင်များကြီးညာနေစရာလိုပါသေးသလားလို့ကျွန်တော်မေးချင်ပါတယ်။ခရစ်တော်မပေါ်ခင်နှစ်ပေါင်း900သို့မဟုတ် BC 900ကျော်အချိန်တုန်းကဣသရေလလူမျိုးတော်တို့ကိုကျွံပြုတ်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ Babylonian Captivity လို့ခေါ်တဲ့ဘာဗုလုန်ကျွံလောင်းရိပ်အောက်ကိုဣသရေလလူမျိုးတော်တို့ကျွံအဖြစ်ရောက်ရှိသွားခဲ့ကြရမှာဒီကျမ်းတွေကိုအခုပြုစုပေးနေတဲ့ Prophet ကြီးဒန်ယေလဟာအသက်18နှစ်သားမင်းပြူမင်းလွင်ကလေးဘဝနဲ့ကျွံပြုတ်ပြီးရောက်ရှိသွားရတာဖြစ်တယ်ကျွံဘဝကိုရောက်ရှိသွားရတာဖြစ်တယ်သူကအဲ့ဒီဘာဘူးလုံမင်းတို့ရဲ့အရေးမှာနှစ်ပေါင်း90ဘာဘူးလုံတွေခစ်ကုံသွားပြန်တော့လေပါရှားဆိုတဲ့အရှိအင်အားကြီးနိုင်ငံတော်ကြီးမှာနောက်ထပ်အ ਨੇ စုံ9နှစ်ခန့်နေခဲ့ပြီးတော့တကယ့်ထိတ်တန်းနိုင်ငံတော်အဆင့်ယာရုကြီးတွေနဲ့ကြီးပွားခဲ့ရတယ်မင်းကြီးသက်တော်ရှိလို့ပြောရလောက်အောင်ထွန်းတောက်ခဲ့တယ်အဖဖျားသခင်ရဲ့ကျေးဇူးတော်မြတ်များကြောင့်လေမဟာအကျော်အမော်ပရောဖက်ကြီးအဖြစ်နဲ့ဖျားသခင်ရဲ့ဗျာဒိတ်တော်တွေကိုသူတွေ့မြင်ခဲ့ရတယ်အဲ့ဒီအဖြေတွေကိုလေနားလေနိုင်တဲ့ညံစွန်းရှိကြရတယ်။သူအဖြစ်လေလူလောကကြီးတစ်ခုလုံးရဲ့သမိုင်းကာလရှိကြီးအပေါ်မှာအဖဖျားသခင်ဟာဘယ်လိုအစီအရင်တွေရှိထားနှင့်တယ်ဆိုတာတွေ့ကိုကျွန်တော်တို့လူသားအပေါင်းတို့ဟာသိကျွမ်းနားလေခွင့်ရရှိခဲ့ကြပြီဆိုတာကိုကျွန်တော်တို့ဟာဖျားသခင်ရဲ့ကြီးစုတော်ကိုချီးမွမ်းခြင်းနဲ့လက်ခံကြရမှာဖြစ်ပါတယ်။အဖဖျားသခင်ဟာကယ်တင်ရှင်သခင်ခရစ်တော်အဖြစ်လူသမိုင်းရဲ့ဏိဂုံးပိုင်းမှာဘယ်လိုစီရင်ချက်တွေချထားတယ်။အဲ့ဒီသမိုင်းရဲ့ဏိဂုံးရဲ့တိတ်နမိတ်တွေလက္ခဏာတွေဟာဘယ်နည်းဘယ်ပုံတွေရှိလိမ့်မယ်ဆရာတွေကိုဒံယေလတယောက်ရဲ့ခန်းစားရဗျာဒိတ်တို့ဟာအလွန်ပြင်းပြစွာဖော်ပြလျက်ရှိနေပါလေလိလာရမှာခက်ခဲနေတဲ့လောက်ကွင်းကွင်းကွက်ကွက်ပြက်ပြက်ထင်းထင်းဘလောက်ထိရှိတယ်ဆရာကိုတော့နာတော်တဆင်ရတဲ့မိတ်ဆွေတို့အသိဆုံးပဲဖြစ်လိမ့်မယ်လို့ကျွန်တော်တင်ပြခြင်းပါလေအဲ့ဒီလိုတကယ်မဟာအနာဂတ်လို့ပြောရမယ်ခရစ်တော်ဖခင်ရဲ့ဒုတိယအကြိမ်ကြွလာတော်မူခြင်းသောမဟုတ်ကက္ကလာတရားစီရင်ခြင်းနဲ့နိုင်ငံတော်တည်ထောင်ခြင်းဆိုင်ရာဗျာဒိတ်အပေါင်းတို့ဟာကျွန်တော်မိတ်ဆွေတို့ယုံကြည်သူတွေအားလုံးမသိရင်ဖြစ်ကိုမဖြစ်တဲ့အရာတွေမှလို့ကျွန်တော်ဟာပြီးခဲ့တဲ့နှုတ်ကပတ်တော်ကျမ်းအသီးသီးနဲ့လေနှိုင်းရှင်ပြီးတော့လေ့လာနိုင်ခဲ့ကြပြီဖြစ်ပါတယ်အကုန်လုံးတို့ဟာအဖဖျားသခင်သိစေခြင်းလို့ကြိုတင်ဖွင့်ပြတဲ့အလွန်ခက်ခဲနဲ့နည်းသောတရားတွေပဲဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်သူသိစေခြင်းတလို့ကိုသာကျွန်တော်အနေနဲ့သိနိုင်တယ်သိပ္ပံပညာတွေလောကရပညာတွေတဲ့က theory သို့မဟုတ်အယူအဆတစ်ခုသို့မဟုတ်ရင်လေ definition လို့ခေါ်တဲ့အခိုင်အမာသတ်မှတ်ချက်များကိုပုံစံလုပ်ပြီးတော့အဖြေထုတ်ရတာမျိုးတွားပြီးတော့သဘောထားလို့တော့လည်းမရပါဘူးเนาะသူ့ရဲ့လက်ထက်တော်သူ့ရဲ့အလိုတော်နဲ့သူ့ရဲ့အဆုံးအဖြတ်တို့ကသာအရာရာကိုဥဆောင်သွားမှာဖြစ်တယ်ဆိုတဲ့အသည့်တရားကိုကျွန်တော်ကမွေးမြူထားကြရမှာသာဖြစ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီကက္ကလဆိုင်ရာအနာဂတ်ဗျာဒိတ်တော်တွေရဲ့ကြားမှာမှာအခုဒံယေလကတဆင့်လူမျိုးတော်ဣသရေလဆိုင်ရာဗျာဒိတ်တွေဣသရေလပါဝင်တဲ့အဲ့ဒီအတိတ်ကာလသမိုင်းဆိုင်ရာဗျာဒိတ်တော်တွေဆရာဟာလေအံ့ဩဖို့ကောင်းလောက်အောင်ဒံယေလမှတဆင့်မြင်နေရဗန္တာကိုကျွန်တော်တို့လေ့လာစီးပူးနေကြရပါတယ်အဲ့ဒီလိုလူမျိုးတော်အတွက်သီးသန့်ဗျာဒိတ်ဆိုတာတွေဟာလေကမ္ဘာသမိုင်းတွေကတော့ကျင်းလို့မရပြန်ဘူးဆိုတာကိုအခုအခန်းကြီး7ရဲ့အဓိကဖြစ်စဉ်များအဖြစ်ကျွန်တော်တို့တွေ့နေရပါတယ်ဟုတ်ပါတယ် Greek လူမျိုးတို့လွှမ်းမိုးသောခေတ်ကြီးရဲ့နှောင်းပိုင်းမှာယခင် Greek Empire တွေက Syria လို့ခေါ်တဲ့မြောက်နိုင်ငံ Egypt လို့ခေါ်တဲ့တောင်ဘက်နိုင်ငံတော်တို့ဟာအားပြိုင်ကြရင်းနဲ့အဲ့ဒီကြားမှာလူမျိုးတော်တယောက်တော့လူမျိုးတော်တစ်ခုတော့ကြားညက်ပြီးတော့ကိုယ့်ရုပ်ကာယဖြစ်ခဲ့ရပြီဆိုတာတွေ့ကို အဲ့ဒီဖြစ်စဉ်တို့မတိုင်ခင်နှစ်ပေါင်း200ကျော်ကတည်းကဒါတွေဟာဖြစ်ကိုဖြစ်လာရလိမ့်မယ်ဟေးဆိုတဲ့အချက်တွေနဲ့ဒံယေလကြိုတင်ဖော်ပြပေးနိုင်ခဲ့ပါတယ်။တနည်းအားဖြင့်တော့ဓမ္မဟောင်းနဲ့ဓမ္မသစ်ခင်းနှစ်ခေတ်တို့ရဲ့ကြားကာလမှာဓမ္မသမိုင်းကနေခြေအားဖျောက်ထားတဲ့အရာတွေအတွက်ဘုရားသခင်သိစေခြင်းတလောက်ကိုလုံလောက်အောင်ဖော်ပြပေးနေတာပါပဲ။ဒါကြောင့်လဲအဲ့ဒီလောက်ထိပြပြပြင်းရှိတဲ့နှုတ်ကပတ်တော်တို့ကိုစာရမဏေဟာမှောင်ချထားခြင်းတဲ့အတွက်ကြောင့်ဒံယေလစီကိုဘုရားသခင်ကောင်းကင်တမန်တို့အလားမှာသူစံသောစစ်ပွဲနဲ့ပိတ်ဆို့စီးတားခဲ့ခြင်းဖြစ်မှာပဲဆိုတဲ့ကျွန်တော်တင်ပြရသောတမန်ကျမ်းရဲ့ခံယူချက်ကိုလေကျွန်တော်ဟာအတတ်နိုင်ဆုံးပြပြပြင်းပြင်းဖော်ပြရှင်းလင်းခဲ့ပြီဖြစ်ပါလေမိတ်ဆွေအပေါင်းတို့အဲ့ဒီလိုသမိုင်းထင်ရှားဖြစ်စဉ်များတဲ့ကမှမှလူမျိုးတော်အတွက်အရေးကြီးသလိုပြတ်တောက်နေပါတယ်ဆိုတဲ့သမိုင်းကွင်းစစ်တို့ကနေတဆင့်ယုံကြည်ခြင်းတရားပွားများနိုင်အောင်လို့ဘုရားသခင်ရဲ့နှုတ်ကပတ်တော်တို့ဟာအခုလိုဆက်ဆက်ပြလိုက်ပြန်ပါလေအဲ့ဒါကတော့မင်းဆိုမင်းညစ်ခစ်တခစ်ဝဲဆိုတဲ့ခေါင်းစဉ်နဲ့သီးသန့်လေးလာရမယ်ဣတရီလာတို့ရဲ့အနာဂတ်ရည်တစ်ခုပဲဖြစ်ပါလေဒီအကြောင်းတွေကိုနားဆင်ရမှာပို့ပြီးတော့ပြည်ပြည်လျော်လျော်ရှိနိုင်စေဖို့အတွက်ဒံယေလအနာဂတ်ကျမ်းအခန်းကြီး7ကိုပြီးခဲ့တဲ့အငယ်20ကနေစတင်တင်ပြပါရစေအငယ်20နဲ့21ထိုမင်းအရာ၌လေနိုင်ငံတော်ဤဘုံစည်းစိမ်ကိုရှုံချလျက်ငွေတော်ခွဲသောသူသည်ပေါ်လာ၍ခဏရှိပြီးမှဒေါသအမျက်မထွက်စစ်မတိုက်ပဲဆုံးရှုံးခြင်းသို့ရောက်လိမ့်မည်ထိုသူအရာ၌လေမင်းစည်းစိမ်ကိုခံတိုက်သောသူမဟုတ်ယုံမာသောသူပေါ်လာလိမ့်မည်သူသည်အနိုင်အထက်မပြုချော့မော့ခြင်းအဖြစ်နိုင်ငံကိုရလိမ့်မည်ငွေတော်ကိုခွဲသောသူတနည်းအားဖြင့်ငွေရေးကြီးရေးမှအင်ပတန်စနစ်ကြသူအုတ်ချုပ်ရေးအလွန်ကျွန့်ကျင်သူဆိုတဲ့ထူးချွန်ပြောင်မြောက်လှသောယောမအာနာရှင်စီဇာတို့ရဲ့ခေတ်ကိုတိုးဝင်လာပြီဆိုရကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာတီမှဖော်ပြခဲ့ပါပြီအဲ့ဒီ Roman Empire ဆရာဟာအခြေခံရည်မြေကလည်းကောင်းနေ Greek ယဉ်ကျေးမှုအတွေ့အခေါ်တွေကိုလည်းအမွေခံထားပါတယ်ဆိုတဲ့ Greek ခေတ်တောင်မှပို့ပြီးတော့အနောက်ဖက်ကျတဲ့မြေရဲပင်လယ်ကံယူရန်ဒေသကြီးအရက်ကအာနာရှင်စနစ်ကြီးတခုပဲသူဟာအုတ်ချုပ်ရေးစနစ်အရပြည်သူကိုယ်စားလှယ်တွေနဲ့စပြီးတော့အုတ်ချုပ်ရမှန်သိနေပြီခင့်မီတိုးတက်နေပြီဒါပေမဲ့ရှေးခေတ်ရဲ့ထုံးစံအတိုင်းအာနာရှင်စနစ်ဆရာကြီးနဲ့ကတော့ကင်းကိုမကင်းတဲ့အခြေအနေတိုက်တိုင်းအောင်တဲ့ခေါင်းဆောင်ကြီးတွေနေပေများများကိုသိမ့်နှိုင်စွမ်းရှိတဲ့လူစုံကောင်းကြီးတွေသာနေရာရမြဲထုံးစံရှိတဲ့ခေတ်ပဲဖြစ်နေခဲ့ပါတယ်။အဲ့ဒီလို Roman Empire ဆိုတာပေါ်လာပြီးဆိုတာနဲ့လည်းပဲရောမရဲ့ဩဇာအာဏာဟာဘလောက်အရှိန်ကြီးတယ်လဲဆိုရင်အခုကျမ်းမှာတွေ့ရတဲ့အတိုင်းပဲဒေါသအမျက်မထွက်စစ်မတိုက်ဖဲနဲ့ Syria ဟာအလိုလိုစစ်ရှုံးတယ်တဲ့။တနည်းအားဖြင့်ကတော့အလံပြူထောင်ပြီးတော့ရောမ Empire တဲကနိုင်ငံအဖြစ်ခံယူလိုက်တယ်ဆိုတဲ့သဘောပဲဖြစ်ပါတယ်။ซีเรียရှုံးပြီဆိုတာ ਨੇ ซีเรียတောင်ဘက်ကခါနန်ဒေသကြီးတစ်ခုလုံးတွားပြီပေါ့อิสราเอลဣတရီလမှာငโกกระเรကจွံဘွားရောက်ထားခဲ့တဲ့လူတွေကလည်းအကုန်ပြန်မလာမင်းနဲ့အုတ်ချုပ်ရေးစနစ်ဆိုတာကလည်းပြတ်ခဲ့တာနှစ်ပေါင်း300လောက်ရှိခဲ့ပြီးပြီဆိုတော့အကုန်မဲ့ကြံဗယံဗရာဆိုသလိုဖြစ်ခဲ့ရပြီးတော့ကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာပြောခဲ့တယ်လို့ပဲပေါ့จွံခစ်ကနေသဘောက်ခစ်ကိုတစ်ခေါက်ပြန်ရောက်ရတော့တာပဲဆိုတာကိုမိษွေတို့သဘောပေါက်နိုင်ကြလိမ့်မယ်လို့ကျွန်တော်အောက်မေ့မိပါတယ်အဲ့ဒီနီးနဲ့ Syria ဟာ Roman Empire တဲကိုရောက်သွားတယ်ဆိုတဲ့အချိန်မှာ Antiochus the Great ဆိုတဲ့ဘုရင်ကြီးလည်းသေး Syria လည်းအမိကုတ်သွားတယ်လို့တော့လေပြောလို့မရနိုင်ပါဘူးမြောက်ဖက်ဘုရင်မြောက်ဖက်ဘုရင်နဲ့ကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာတီးမှာအထက်ထက်ကြားခဲ့ရတဲ့မြောက်ရှင်ဘုရင်ဟာအသစ်တက်လာပါတယ်အဲ့ဒီရှင်ဘုရင်အသစ်ဆိုတာကတော့ဣသရေလလူမျိုးတော်နဲ့ဗိမာန်တော်ကိုလေပင်ညှစ်တော့မယ်မင်းပါပဲဟုတ်ပါတယ်ကျွန်တော်ခေါင်းစဉ်မှာဖော်ပြထားတဲ့မင်းဆိုမင်းညစ်ခစ်တခစ်ဝဲဆိုတဲ့မင်းဆိုမင်းညစ်ပဲဖြစ်ပါလေထိုသူအရာ၌လေမင်းစည်းစိမ်ကိုခံတိုက်သောသူမဟုတ်ယုံမာသောသူပေါ်လာလိမ့်မည်သူသည်အနိုင်အထက်မပြုချော့မော့ခြင်းအဖြစ်နိုင်ငံကိုရလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့ Greek ဘရင်သို့မဟုတ်စိတ်ကြီးနဲ့နှိုင်းရှင်ထားတဲ့ Greek အာနာရှင် Alexander the Great နဲ့ပတ်သက်တဲ့ဗျာဒိတ်တော်တို့ကိုမိတ်ဆွေတို့မှတ်မိကြအောင်မယ်လို့ကျွန်တော်ထင်ပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး၈အငယ်၈ကနေ၁၂အတွင်းမှာပြန်ကြည့်စေခြင်းပါလေတို့ဖြစ်၍ထိုစိတ်သည်အလွန်ကြီးမားခြင်းတို့ရောက်လေ၏ခွန်အားကြီးသောအခါဂျိုကြီးကျိုးပဲ့၏ထိုဂျိုအရာ၌ထူးဆန်းသောဂျိုလေးချောင်းပေါက်၍မိုးကောင်းကင်လေးမျက်နှာသို့မျက်နှာပြုကြ၏ထိုဂျိုလေးချောင်းတွင်တစ်ချောင်းတည်းကအခြားသောဂျိုတက်တစ်ချောင်းပေါက်ပြန်၍တောင်မျက်နှာသို့၎င်းအရှိမျက်နှာသို့၎င်းပါရသောပြည်သို့၎င်းမျက်နှာပြု၍အလွန်ကြီးမားခြင်းသို့ရောက်လေ၏။ကောင်းကင်ဘိုးကြီးတိုင်အောင်ကြီးမား၍ထိုဘိုးကြီးအချို့တို့နှင့်ကျဲအချို့တို့ကိုမြေသို့ချ၍နင်းလေ၏။ထိုမြတ်မကဘိုးကြီးသခင်တိုင်အောင်ထောင်လွှားခြင်းကိုပြုလျက် နေရဲ့အစဉ်ပြုသောဝတ်ကိုပယ်၍တန်ရှင်းရာဌာနတော်ကိုရှုံချလေ၏အပြစ်များသောကြောင့်နေရဲ့အစဉ်ပြုသောဝတ်နှင့်တကားဘူဂျီကိုလည်းထိုဂျူသည်ရ၍တမာတရားကိုမြေသို့နှိမ့်ချ၏ထိုသို့ပြု၍အောင်မြင်ခြင်းသို့ရောက်လေ၏မိတ်ဆွေအပေါင်းတို့အလက်ဇန်ဒားသဂရိတ်ဟာခွန်အားအလွန်ကြီးလာခြင်းမှာပဲဂျိုပဲ့တယ်လို့ပဲ့ကြပြီးတော့ Greek Empire ဟာလေးစိတ်ကွဲပြီးထွက်ခဲ့ရပါတယ်အဲ့ဒီလေးစိတ်ထဲကအာရှဒေသဟာစီးရီးယားမှာဌာနချုပ်လုပ်ပြီးတော့လွန်မှုခဲ့ပါတယ်အဲ့ဒီစီးရီးယားမျိုးဆက်တဲကဂျိုဒက်ကလေးတစ်ချောင်းပေါက်ပြီးတော့တောင်မျက်နှာအရှိမျက်နှာနဲ့ပါရသောပြည်တို့ကိုမျက်နှာပြုတ်လိုက်မိတနည်းအားဖြင့်နိုင်စားလိုက်မိတဲ့ထူးထူးခြားခြားကြည့်နော်အနောက်ဖက်ဆိုတာကြတော့မပါဘူးအဲ့ဒါဟာဣသရေလကိုအကြီးအကျယ်နှိပ်စက်မဲ့ Antiochus Epiphanes ဆိုတဲ့ဘုရင်ပဲဆိုတာကိုကျွန်တော်အဲ့ဒီအပိုင်းကြီးမှာတော့ရှင်းပြခဲ့ပါတယ်။ရိုးရိုးတန်းတန်းကြုံပြုံုံမကဣသရေလတို့ရဲ့ယေရုရှလင်ဗိမာန်တော်ကြီးကိုပါတက်ပြီးတော့ Greek နဲ့ Jupiter ကြီးကိုတင်းဂျူးတွေကိုရှ िख ိုးခိုင်းဗိမာန်တော်ကရွှေခွက်ငွေခွက်တီးတွဲကိုဝက်သွေးတွေအတင်းသွန်းလောင်စသဖြင့်အကြီးအကျယ်စော်ကားမော်ကားတွေပြုလုပ်ခဲ့တယ်။တရားမလို့လေဒန်ယေလအခန်းကြီး၈မှာဖော်ပြထားခဲ့တဲ့အတိုင်းပဲအဲ့ဒီမင်းဆိုမင်းညအန်တီယိုကတ်ဟာမယိုင်းလို့ကောင်းကောင်းနဲ့မယိုင်းပြီးတော့မယိုင်းတိုင်းလဲအောင်မြင်ခဲ့တယ်မထူးဆန်းဘူးလားအဲ့ဒီအန်တီယိုကတ်မိုက်တာကိုဘုရားသခင်ဟာတမင်မယိုင်းရန်ကားကွင့်ခွင့်ပြုပေးခဲ့တာပဲဘုရားသခင်ရဲ့အလိုတော်နဲ့အကြံအစီတော်ဆိုတာဟာကျွန်တော်တို့ဘယ်လို့မှညံမမိနိုင်ဘူးအလွန်အံ့ဩဖွယ်ဖြစ်တယ်နားမလည်နိုင်လောက်အောင်ကိုလည်းဖြစ်စီနိုင်တယ်ဆိုတာတွေ့ကိုလည်းကျွန်တော်အဲ့ဒီအပိုင်းတွေမှာရှင်းပြခဲ့ပါသေးတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုအတိတ်ဗျာဒိတ်တော်တွေရှိခဲ့တယ်လို့အခုဆိုရင်နောက်ထပ်အဲ့ဒီဘယင်ဆိုးဘယင်မိုက်အကြောင်းနဲ့တကွလူမျိုးတော်ခံစားရမယ့်ဒုက္ခအခက်အခဲတွေကိုအခုအခန်းကြီး7ဟာပို့ပြီးတော့အသေးစိတ်ဖော်ပြသွားတော့မှာဖြစ်ပါလေပြီးခဲ့တဲ့အငယ်27ကိုပေါင်းပြီးတော့အငယ်24အထိဆက်လက်ဖတ်ရှုခွင့်ပေးပါထိုသူအရာ၌လေမင်းစည်းစိမ်ကိုခံတိုက်သောသူမဟုတ်ယုံမာသောသူပေါ်လာလိမ့်မည်သူသည်အနိုင်အထက်မပြုတ်ချော့မော့ခြင်းအဖြစ်နိုင်ငံကိုရလိမ့်မည်လွှမ်းမိုးသောလက်နှင့်တို့သည်သူရှိမှမြုပ်၍ဆုံးရှုံးလိမ့်မည်မိသဟာယခံသောမင်းလည်းဆုံးရှုံးလိမ့်မည်အကြောင်းမူကားမိသဟာယပြုသောမင်းသည်တစ္ဆာပြတ်သဖြင့်တက်လာ၍လူအနည်းငယ်မျှပါတော်လဲတကိုးကြီးလိမ့်မည်အသီးနှံများသောပြည်ကိုအနိုင်အထက်မပြုတ်ဘဲဝင်လိမ့်မည်လူယူသောပစ္စည်းဥစ္စာစည်းစိမ်များကိုစွန့်ကြဲ၍မိမိဘိုးဘေးမပြုတ်ဘူးသောအမှုကိုပြုတ်လိမ့်မည်ခိုင်ကန့်သောမြို့ပြတို့ကိုရခြင်းဟာတာရှိစွာကြံ့စီလိမ့်မည်မေဆွေတော်တာရှင်အပေါင်းတို့ခမညာအဲ့ဒီမင်းဆိုမင်းညစ်အန်တီယိုကတ်ပေါ်ပေါက်တာဟာအခုဒံယေလအနာဂတ်ကျမ်းအပြီးနှစ်ပေါင်း300ကဘီစီ185ခုနှစ်မှာအမှန်ပေါ်ထွက်လာမှာဖြစ်ပါတယ်သူဟာစကားစမှာအပျော်ဆွဲဆွဲပြီးတော့ဣသရီလကိုချော့ပြီးတော့ပေါင်းနေနောက်မှမင်းသားကောင်းစုပ်အောက်ကဘလူးကောင်းကြီးပေါ်လာပြီးတော့ကန်းကုံအောင်ရက်ဆက်ခဲ့တာကိုရာဇဝင်စာမျက်နှာတွေမှာပြန်ပြီးတော့တွေ့နိုင်ပါတယ်အဲ့ဒီချိန်မှာသူ့ကိုချော့မော့ပြီးတော့ဖြောင်းပြပေးခဲ့တယ်။ဣသရေလခေါင်းဆောင်ယစ်ပရောဟိတ်မင်းတတိယမြောက်အော်နီယပ်ဆိုတဲ့ပုဂ္ဂိုလ်ကြီးကိုလေသူဟာတုတ်သင်ပစ်ခဲ့ပါလေ။ဟုတ်ပါတယ်။အဲ့ဒီလိုမင်းဆိုမင်းညစ်ကိုပုတိပုတ်သက်သွားလုခဲ့မိတဲ့ယစ်ပရောဟိတ်မိသဟာယပြုတ်ပြီးတော့ပေါင်းမိတဲ့မင်းနောက်ဆုံးကျတော့တိုင်းပြည်ကိုတောင်ပြန်ပြီးတော့ရောင်းစားတယ်လို့ဖြစ်ခဲ့ရတယ်။အော်နီယပ်ရဲ့အကြောင်းတွေကအစဒီဒန်ယေလရဲ့ဗျာဒိတ်တော်တွေဟာပြတ်သားရှင်းလင်းစွာအသေးစိတ်ဖော်ပြလျက်ရှိနေပါလေ။ဒံယေလနဂတိကျမ်းအခန်းကြီး7အငယ်25မှ28ကြီးစွာသောအလုံးအရင်းနှင့်တကွတောင်ရှင်ဘရင်ကိုဆန့်ကျင်ပေပြု၍မိမိအစွန်းသက်တီကိုနှိုးဆော်လိမ့်မည်တောင်ရှင်ဘရင်သည်လည်းအာကြီး၍များစွာသောအလုံးအရင်းနှင့်တကွစစ်တိုက်ခြင်းဟာနှိုးဆော်တော်လည်းမခံမရနိုင်အကြောင်းမူကားသူ့တစ်ဖက်၌မကောင်းသောအကြံကိုကြံစီကြလိမ့်မည်ထိုသူကြွေးမွေးခြင်းကိုခံရသောသူတို့သည်လည်းထိုသူ၏အကျိုးကိုဖျက်ဆီးသောအဖြစ်သူဤတက်မြုပ်၍စစ်သူရဲများတို့သည်အသက်ဆုံးကြလိမ့်မည်ထိုရှင်ဘရင်နှစ်ပါးတို့သည်မကောင်းသောအကြံကိုကြံ၍တခုသောဇပွဲ၌မှုသာစကားကိုပြောကြလိမ့်မည်သို့တော်လည်းအကြံမမြောက်ရာချင်းချက်သောအချိန်ကာလ၌အဆုံးဖြစ်ရလိမ့်မည်တဖန်မြောက်ရှင်ဘရင်သည်များစွာသောစည်းစိမ်ဥစ္စာပါလျက်မိမိပြည်သို့ပြန်၍သွားစဉ်တွင်တန်ရှင်းသောဘရင်ရင်တရားကိုမနာလိုသောစိတ်ရှိသည့်အတိုင်းပြုပြီးမှမိမိပြည်သို့ပြန်သွားလိမ့်မည်အဲ့ဒီအန်တီယိုကတ်အပီဖနီးစ်ဟာတောင်ရှင်ဘရင်လို့ပြောထားတဲ့အီဂျစ်ကတော်လမီအမျိုးအနွယ်ဒီကူပါရန်သွားစတယ်ဆိုတဲ့သဘောကိုတွေ့ရပါတယ်အဲ့ဒီအချိန်မှာတော်လမီတဲကတပါးပါအီဂျစ်မှာရှိနေမှာပါစိုးစံနေမှာပါတော်လမီအမှတ်စဉ်3တို့4တို့5တို့တဲ့အတယောက်ဖြစ်မှာပေါ့ တကယ်တကယ်တော့အခု Antiochus Epiphanes ရဲ့အမတော်သူ Cleopatra နဲ့အဲ့ဒီ Ptolemy တဲကတယောက်နဲ့လည်းအိမ်တော်ပြုတ်ခဲ့သေးတယ်။ဒါပေမဲ့နောက်ကာလမှာ Cleopatra ဟာရုပ်ကလည်းသိပ်ချော့တော့ရောမကစီဇာဘုရင်ကြီးတွေတို့ဗိုလ်ချုပ်ကြီး Mark Antony စတဲ့ပုဂ္ဂိုလ်ကြီးတွေနဲ့လည်းဇက်ရှုပ်တွေခင်းခဲ့သေးတယ်ဆိုတာကိုသမိုင်းကမမေ့ပါဘူး။ဒီကနေ့တဲ့တိုင်အောင်မှရုပ်ရှင်တွေဝတ္ထုဇာတ်လမ်းတွေအများကြီးနဲ့ဒီအကြောင်းတွေကိုကမ္ဘာပြည်သူတွေဟာလေ့လာနိုင်ကြစေပဲရှိနေပါလေ။ထိုဘုရင်နှစ်ပါးတို့သည်မကောင်းသောအကြံကိုကြံ၍တခုသောစပွဲ၌မှုသာစကားကိုပြောကြလိမ့်မည်တဲ့။ရည်စရာကြီးဖြစ်နေပြီ။ကလိန်ကကြစ်လူသားတို့ရဲ့သမိုင်းဝင်ဇယိုက်လက္ခဏာကြီးကိုဖော်ပြပေးလိုက်ပါလေ။မပြောင်းလဲနိုင်ပါသောအပြစ်နှင်ရှင်အစဉ်အလာမပြတ်အမျက်ရမျက်အဖက်ဖက်ဖောက်ပြန်လောကရန်ကိုခံလျက်သက်လမ်းမဖွေမာနတွင်နှင်းချီလေအတင်းတင်းကြိုင်းတွင်သို့သက်ဆင်းရရှာတတဝါဆိုပြီးတော့ကျွန်တော်အနေနဲ့ဒီအပိုင်းကိုဖတ်ရှုရင်းနဲ့လူဘဝတွေအကြောင်းကိုဆန်းစစ်တွေးတောမိပါတယ်ဟုတ်ပါတယ်လောကအာနာတကူတွေရမက်တွေနေမြေပိုင်ဆိုင်မှုတွေအတွေ့ဇပွဲဝိုင်းမှာထိုင်ပြီးတော့ဆွေးနွေးကြတယ်အကုန်ကလင်ကကြစ်တွေလုတ်ခဲ့ကြတယ်တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီအတိတ်ကာလတုန်းကလူသားတွေရဲ့အပြစ်အမွေဆိုးတွေကိုဒီကနေ့ဒီအချိန်မှာကောကပ္ပကောင်းဆောင်ကြီးတွေဟာဆက်လက်ခံယူထားကြတာပဲမဟုတ်ဘူးလားလို့ကျွန်တော်လေးနဲ့စွာနဲ့တွေးတောမိပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာအဲ့ဒီ Antiochus Epiphanes လို့ခေါ်တဲ့မင်းဆိုမင်းကြီးရဲ့ခက်တခက်အကြောင်းကိုဒီလိုရှည်ရှည်လျားလျားအနာဂတ်ပြုတ်နေတာဟာလေပေါ့သေးသေးအတိတ်ပဲလို့တော့မထင်ကြပါနဲ့ကျွန်တော်ဟာဒန်ယေလအနာဂတ်ကျမ်းအခန်းကြီး၈ရဲ့သင်ခန်းစာတွေမှာတုံးကြတဲ့ကဂျိုဒဲလို့အခုဖော်ပြထားတဲ့မင်းဆိုမင်းကြီးဟာအခန်းကြီးခုနှစ်ကလေးကတွေ့ခဲ့ရပြီဖြစ်တဲ့ဂျိုငယ်ဆိုတာနဲ့တသဘောတည်းဖြစ်တယ်ဆိုတဲ့အချက်ကိုအလေးအနက်တင်ပြခဲ့ပူပါတယ်။ဟုတ်ပါတယ်။အခန်းကြီးခုနှစ်ထဲကကျွန်တော်လူအုံနှောင်းနဲ့အကောင်အထည်လုံးဝဖော်လို့မဖြစ်နိုင်။ကြောက်စရာသိပ်ကောင်းတယ်။အလွန်ကြီးမားပါတယ်ဆိုတဲ့သရုတ်ထသားရဲ့ကြီးရဲ့အဲ့ဒီသရုတ်ထသားရဲ့ကြီးကနောက်ဆက်တွဲဂျိုတွေ၁၀ချောင်းပေါက်လာမယ်ဆိုတာရဲ့။အဲ့ဒီဂျို၁၀ချောင်းတဲကမှဂျိုငယ်ကလေးတစ်ချောင်းကတိကသက်ထပ်ပေါက်မယ်။ပြီးတော့သူ့ရှေ့ကသူ့လိုပဲနောက်ပေါက်ဖြစ်ဟန်ရှိတဲ့ဂျိုသုံးချောင်းကိုအမြစ်ကနှုတ်ပစ်ပြီးတော့ထူးထူးခြားခြားဝိသေသလက္ခဏာကြီးတွေနဲ့ပေါ်ထွန်းလာမယ်ဆိုတဲ့အကြောင်းတွေ့ကိုရှင်းခဲ့ပြီးဖြစ်ပါတယ်။ဟုတ်ပါတယ်။ဒန်ယေလအနာဂတ်ကျမ်းအခန်းကြီး9အငယ်9နဲ့10တို့ဟာအခုလိုဖွင့်ဆိုပြခဲ့ပါတယ်။ထိုညအခါတဖန်ငါသည်အာယုံပြုစဉ်ကြီးစွာသောခွန်အားနှင့်ပြည့်စုံ၍အလွန်ကြောက်မဲ့ဖွယ်သောသရုတ်ထသားရဲ့သည်ထင်ရှား၏။ကြီးစွာသောသံသွားလည်းရှိ၏ကိစားချိုးဖဲ့၍ကျွင်းသောအရာကိုခြေဖြင့်နင်းချီ၏သူသည်အရင်သားရဲ့ရှိသမျှတို့တဲ့ထူကြ၏ဂျိုးဆယ်ချောင်းလည်းရှိ၏ထိုဂျိုးတို့ကိုငါကြည့်ရှုစဉ်ဂျိုးများအလေ၌ဂျိုးငယ်တစ်ချောင်းသည်ပေါက်ပြန်၏ထိုဂျိုးငယ်ရှိမှအရင်ဂျိုးသုံးချောင်းကိုအမြင့်နှင့်တကွနှုတ်လေ၏ထိုဂျိုးငယ်သည်လူမျက်စိကဲ့သို့သောမျက်စိနှင့်၎င်းကြီးစွာသောစကားကိုပြောတတ်သောနှုတ်နှင့်၎င်းပြည့်စုံ၏အလွန်အံ့ဩဖွယ်ရကောင်းလှတဲ့ဗျာဒိတ်တော်တွေပါပဲအဲ့ဒီအခြေကလူမျက်စိနဲ့တူတယ်ဆိုတဲ့မျက်စိဆိုတာဟာအမြင်တွေအကြီးအကျယ်ထွန်းကားပြီးတော့အံ့ဖွယ်သောအသိပညာအတတ်ပညာတွေဖွံ့ဖြိုးလာအောင်မယ်ဆိုတာကိုဖော်ပြနေပါတယ်ပြီးတော့ကြီးစွာသောစကားကိုပြောတတ်သောနှုတ်ဆိုတာဟာအဖဖျားသခင်ကိုပြန်ပြီးတော့စော်ကားမော်ကားပြုမှာဆန့်ကျင်တော်လှန်ပုန်ကန်ကြမှာတွေ့ကိုကြိုတင်နမိတ်ပြခြင်းဖြစ်တယ်စသဖြင့်ကျွန်တော်အနေနဲ့အသေးစိတ်အဲ့ဒီအပိုင်းတွေမှာရှင်းပြခဲ့ပါတယ်ဒီတော့အခုနှိုင်းရှင်သရုပ်အနေနဲ့အခန်းကြီး၈ထဲက Greek ရဲ့နောက်ဆက်တွဲဂျိုလေးချောင်းတဲကဂျိုငယ် Antiochus Epiphanes ရဲ့အခန်းကြီး9ထဲကသရုတ်ထသားရဲ့ကြီးတဲကဂျိုငယ်ရဲ့တို့ဟာ Antichrist လို့ခေါ်တဲ့ Antichrist ခေါ်ခရစ်တော်ဆန့်ကျင်ရေးသမားစာရန်အဖွဲ့အစည်းကြီးအကြောင်းကိုသာပုံဆောင်ဖော်ပြနေတာပဲဆိုတဲ့အချက်ကိုမေ့မထားဖို့အထူးပဲအရေးကြီးပါတယ်မမေ့နိုင်အောင်လို့လေအခုအခန်းကြီး၁၁ထဲက Antiochus အကြောင်းကြီးကိုဒန်ယေလအနာဂတ်တီဟာမိုးမွန်လောက်အောင်ဆက်လက်ဖော်ပြပေးနေပြန်ပါပြီ။အဖဖျားသခင်ဟာတစ်ချက်ခုတ်ရင်ဆယ်ချက်မကပြတ်အောင်လုပ်နိုင်တဲ့သခင်ဖြစ်တဲ့အတိုင်းပဲ။သမိုင်းအတွေ့အနာဂတ်ရေးဗျာဒိတ်တော်တွေအတွေ့လူသားအပေါင်းတို့အတွေ့ဓမ္မဟောင်းဓမ္မသစ်တို့ဂျာကာလာဖြစ်စဉ်အချို့ကိုသိစေနိုင်ဖို့ရန်အတွေ့နဲ့သူ့ရဲ့ဘုံတကူတော်ကိုထိတွေ့ခန်းစားနားလည်နိုင်ကြစေဖို့အတွေ့ပါလျင်အခုလိုဒန်ယေလအနာဂတ်တီကျမ်းတွေကိုဖော်ပြနေခြင်းပဲလို့ကျွန်တော်ကောင်းစွာသဘောပေါက်နိုင်ပါပြီ။မေဆွေအပေါင်းတို့အခန်းကြီး30ဆိုတဲ့အခုနီကုံပိုင်းကျမ်းအစုအဝေးရဲ့အစမှကလေးကအဖဖျားသခင်ရဲ့ကောင်းကင်သားတပါးဟာကောင်းကင်စေတမန်တပါးဟာဒံယေလစီကိုလာတဲ့အချိန် ကောင်းကင်စစ်ပွဲလို့ကျွန်တော်ဆိုခဲ့တဲ့စစ်ပွဲကြီးနဲ့စာရမန်နဲ့ပိတ်ဆို့တားဆီးခြင်းကိုခံခဲ့ရတယ်ဆိုတာတွေ့ကိုကျွန်တော်တွေ့ခဲ့ရပါတယ်နော်အဲ့ဒီကလေးကအိုမင်းမစွန်းဖြစ်နေတဲ့ဒံယေလစီကိုဒီကောင်းကင်တမန်မရောက်နိုင်အောင်လို့စာရန်ဟာအကြီးအကျယ်ထိုးနှက်ခဲ့တာဟာအခုလိုအလွန်အလွန်အရေးကြီးတဲ့ဗျာဒိတ်ယူပါယုံတွေ့ကိုမှောင်ချဖြစ်ဖို့ပဲအဲ့ဒီအချက်ကိုကပင်ဖြင့်ဒီကျမ်းတွေရဲ့အရေးကြီးခြင်းတန်ဖိုးကြီးမာခြင်းဝိညာဉ်အရှိန်တကူပြင်းထန်ခြင်းတို့အကြောင်းကိုလည်းပေါ်လွင်နေစေပြီလို့ကျွန်တော်စိတ်စိတ်စဉ်းစားမိရင်ယဉ်သိမ့်တုံမြခံစားမိပါတယ်မိတ်ဆွေတော်တတ်ရှင်အပေါင်းတို့ဒီလောက်အထိကြီးမားလှပါတယ်ကျေပြန့်လှပါတယ်နည်းနည်းလှပါတယ်ဆိုတဲ့လူသားတို့ရဲ့သမိုင်းဝင်ခေတ်ကြီးတွေကိုတောင်းမှအသေးအဖွဲလောက်သာဖော်ပြပေးတဲ့တန်ရှင်းသောဝိညာဉ်တော်ဟာအခုလို Antiochus Epiphanes ဆိုတဲ့ဘုရင်ကိုဂျိုတက်ကလေးတစ်ခုကမှကြမ်းတမ်းရိုင်းဆိုင်စွာကြီးထွားလာတဲ့ခစ်တစ်ခုရဲ့ခေါင်းဆောင်ငယ်တစ်ယောက်ကိုအခုလိုအသေးစိတ်ဖော်ပြနေတာဟာရိုးမယ်ဖွဲ့နေတာတွေဟာအဲ့ဒီလိုခရစ်တော်ဆန့်ကျင်ရေးသမားဖျားသခင်ကိုစော်ကားမော်ကားပြုသောလူအဖွဲ့အစည်းနဲ့အဲ့ဒီအဖွဲ့အစည်းရဲ့ခေါင်းဆောင်စာရန်မနတ်တို့ဟာလူသားရဲ့အနာဂတ်သမိုင်းကိုဥဆောင်လမ်းပြပြုနေလိမ့်မယ်ဆိုတဲ့အချက်ကိုဖော်ပြခြင်းလိုပဲဖြစ်ပါတယ်သတိတန်ဝေကနဲ့ရယူဖို့ဖြစ်ပါတယ်ကကလာကုံဆုံးကန်ဒီမှာဖြစ်ပေါ်လာမဲ့အတိတ်နမိတ်တို့ရဲ့ရှေပြေးဖြစ်စဉ်တို့ကိုဖော်ပြလို့ရပဲဖြစ်တယ်ဆိုတာကိုဆက်လက်အတည်ပြုလိုက်ပါရစေ။ဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်29နဲ့30ချင်းချက်သောအချိန်၌လေတောင်မျက်နှာသို့တဖန်ပြန်လာအောင်မည်။သို့တော်လေအရင်ဖြစ်တဲ့ကဲ့သို့မဟုတ်နောက်ဖြစ်တဲ့ကဲ့သို့လည်းမဟုတ်အကြောင်းမူကားခိတ်တိမ်သင်္ဘောတို့သည်ထိုသူကိုစီတာကြလိမ့်မည်။ထို့ကြောင့်စိတ်နာလျက်ပြန်သွား၍တန်ရှင်းသောဗြိဉ္ဉ်တရားကိုအမျက်ထွက်ပြီးအတိုင်းပြုတ်ပြီးမှပြန်သွားစဉ်တွင်တန်ရှင်းသောဗြိဉ္ဉ်တရားကိုစွန့်ပစ်သောသူတို့နှင့်အဆွေဖွဲ့လိမ့်မည်။ဒါရီဟာလည်းဗျာဒိတ်တော်အတိုင်းဖြစ်ပေါ်လာတဲ့ Antiochus Epiphanes ရဲ့သမိုင်းဖြစ်ရမှန်တွေပါ။သူဟာအီဂျစ်ကိုတိုက်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်မှာယောမဟာအီဂျစ်ကိုရေတက်ကြီးနဲ့အကာအကွယ်ပြုတ်ပေးခဲ့ပါတယ်။အဲ့ဒါဟာခိတ်တိမ်သင်္ဘောတို့ပါပဲ။ဒါကြောင့်မို့လို့လေသူဟာစီးရီးယားကိုနောက်ဆုတ်ပြီးပြန်သွားရပါတယ်။အဲ့ဒီအချိန်ကာလမှာဣသရေလဆိုတဲ့လူမျိုးတော်တဲကသစ္စာပေါက်တချို့နဲ့လူဆိုးတွေနဲ့မောင်တိုင်ပင်လုပ်ခဲ့တယ်ဆိုတာတွေ့ကိုကမ္ဘာသမိုင်းမှတ်တမ်းများအရကျွန်တော်ပြန်ပြီးတော့တွေ့နိုင်ပါတယ်။အဲ့ဒီအချိန်မှာလေယေရုရှလင်မြို့တော်ကိုဒုတိယအချိန်အမြောက်ဝင်ပြီးတော့ဖျက်ဆီးနှောက်ယှက်ခြင်းတွေပြုခဲ့လိမ့်မယ်လို့ကျွန်တော်တွေးပါတယ်။မဖြစ်လို့ဆိုတော့ကြမ်းဖော်ပြချက်ကိုပြန်ပြီးတော့ကြည့်ပါ။ခိတ်တိမ်သင်္ဘောတို့သည်ထိုသူကိုစီတကြ၏။ထိုကြောင့်စိတ်နာလျက်ပြန်သွား၍တန်ရှင်းသောဗြိဉ္ဉ်တရားကိုအမျက်ထွက်သည့်အတိုင်ပြုတ်ပြီးမှပြန်သွားစဉ်တွင်တန်ရှင်းသောဗြိဉ္ဉ်တရားကိုစွန့်ပစ်သောသူတို့နှင့်အဆွေဖွဲ့လိမ့်မည်တဲ့ရှင်းနေတာပဲမဟုတ်ဘူးလားဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်31နဲ့32ထိုမင်းနောက်မှစစ်လက်နှင့်တို့သည်ပေါ်လာသဖြင့်တကိုးကြီးသောတန်ရှင်းရာဌာနတော်ကိုညှဉ်းညူးစေ၍နေ့ရက်အစဉ်ပြုတ်သောဝတ်ကိုပေရှင်းကြလိမ့်မည်။ဖြစ်စည်းတတ်သောယွန်ရှားပွဲအရာကိုလည်းတီထားကြလိမ့်မည်။ပရိညင်တရားကိုပြမသောသူတို့သည်ချော့မော့ရာသို့လိုက်၍ယိုယွင်းကြလိမ့်မည်။မိမိတို့ဖျားသခင်ကိုသိသောသူတို့မူကားကြီးစွာသောအားနှင့်ပြုကြလိမ့်မည်။ထိုမင်းနောက်မှဆရာဟာအင်္ဂလိပ်ကျမ်းအရာထိုမင်းဤဘက်မှလို့လည်းအတိတ်ပဲရှိနေပါ रे ။ဒီမင်းဆိုမင်းညစ်ဟာလဲပြီးတော့မသိခဲ့ပါဘူး။ပြာကင်ဟာသူ့ရဲ့လုတ်ပိုင်ခွင့်အတိုင်းလူညစ်ပတ်ကိုလည်းဘုံကြီးခွင့်ပေးခဲ့ပါတယ်။လူကောင်းသူကောင်းတွေပေမဲ့လေဒုက္ခဆင်းရဲခြင်းတွေနဲ့ကြုံစေဆိုရင်ကြုံရမည်ဖြစ်နိုင်တယ်ဆရာတွေကိုသင်ခန်းစာယူ။ပို၍ပို၍အဖဖျားသခင်အလိုတော်ကိုဝန်ခံပြီးမှအဖြေတွေကိုရှာကြရမှာဖြစ်ပါတယ်။အဖဖျားသခင်ကိုချင်းကပ်ကိုးကွယ်ပို့သားလျင်အဓိကဆိုတဲ့အချက်ကိုသင်ခန်းစာယူစရာအလွန်ပဲကောင်းလှပါတယ်။ကျွန်တော်ကဒံယေလအနာဂတ်ကျမ်းရဲ့အခန်းကြီး4မှာတုန်းကနေဘုခတ်နေဇာမင်းကြီးကိုအဖဖျားသခင်ဘယ်လိုဆုံးမခဲ့သေးတယ်ဆိုတဲ့အချက်နဲ့နှိုင်းရှင်ပြီးတော့ဒီအပိုင်းကိုခံယူကြရမှာဖြစ်ပါတယ်။ဟုတ်ပါတယ်။ဒံယေလအနာဂတ်ကျမ်းအခန်းကြီး4အငယ်23မှ25အတွင်းမှာအခုလိုဖော်ပြထားပါတယ်။သစ်ပင်ဆောင်တန်ရှင်းသူတယောက်သည်ကောင်းကင်မှဆင်းလာ၍သစ်ပင်ကိုခုတ်လှဲဖြစ်စီလော့။သို့တော်လည်းမြေ၌ဆွဲသောအမြင့်နှင့်တကွသင်းငုတ်ကိုချွင်ထား၍တန်ကျူကျေးဝကျိုးနှင့်ချီနှောင်တကဲ့သို့နုသောမျက်ပင်ဒင်း၌ရှိစီလော့ခုနှစ်နှစ်ပတ်လုံးမိုးဆွတ်ခြင်းကိုခံ၍မြေတရိတ်ဆန်တို့နှင့်ဆက်ဆံစီဟုဆိုသည်မှာအမြင့်ဆုံးသောဘုရားသခင်စီရင်တော်မူ၍အရှင်မင်းကြီးအပေါ်၌ရောက်ရသောမြေမက်တော်မူချက်ဤအ내ဟုမူကားကိုတော်ကိုလူစုတဲကနှင်ထုတ်၍မြေတရိတ်ဆန်တို့နှင့်အတူနေရာချကြလိမ့်မည် အမြင့်ဆုံးသောဖျားသည်လောကီနိုင်ငံကိုအုပ်စိုး၍ပေးလိုသောသူတို့အားပေးတော်မူသည်ကိုကိုယ်တော်မသိမမှတ်မီကာလခုနှစ်ပတ်လုံးနွားကဲ့သို့မျက်ကိုစား၍မိုးဆွတ်ခြင်းကိုခံလျက်နေရမည်တဲ့ဟုတ်ပါတယ်အဲ့ဒီကျမ်းထဲမှာပဲအငယ်၁၈မှာကြတော့အကြောင်းမူကားအမြင့်ဆုံးသောဖျားသည်လောကီနိုင်ငံကိုအုပ်စိုးတော်မူသည်ကို၎င်းပေးလိုသောသူတို့အားပေးတော်မူသည်ကို၎င်းယုံမာသောသူတို့ကိုချီးမြှောက်၍နိုင်ငံကိုအပ်ပေးတော်မူသည်ကို၎င်းသတ္တဝါတို့သီနာလေရာသောအခွင့်ရှိစေခြင်းဟာသစ်ပင်ဆောင်တို့သည်ဤသို့စီရင်ကြပြီ။တန်ရှင်းသူတို့သည်အမိန့်တော်ကိုပေးကြပြီဟုဟစ်ကြော်လေ၏။ဟုတ်ပါရဲ့မိတ်ဆွေအပေါင်းတို့စောစောတုန်းကပဲအခန်းကြီး၈ရဲ့သင်ခန်းစာတွေမှလေကျွန်တော်တို့တွေ့ခဲ့ကြပြီပါပြီ။ကောင်းကင်ဘိုးကြီးတိုင်အောင်ကြီးမား၍သူဘိုးကြီးအချို့တို့နှင့်ကျဲအချို့တို့ကိုမြေသို့ချ၍နင်းလေ၏ထိုမြမကဘိုးကြီးသခင်တိုင်အောင်ထောင်လွှားခြင်းကိုပြုလျက်နေ့ရက်အစဉ်ပြုသောဝတ်ကိုပယ်၍တန်ရှင်းရာဌာနတော်ကိုရှုံချလေ၏အပြစ်များသောကြောင့်နေ့ရက်အစဉ်ပြုသောဝတ်နှင့်တကွဘိုးကြီးကိုလည်းထိုးကြိုသည်ရ၍သမာတရားကိုမြေသို့နှိမ်ချ၏ထိုသို့ပြု၍အောင်မြင်ခြင်းသို့ရောက်လေ၏တဲ့အဲ့ဒီလိုဆိုခဲ့ပြီမဟုတ်ဘူးလားဒါဟာအန်တီယိုကပ်စ်အပီဖနီးစ်ရဲ့အဖဖျားသခင်ကိုဆန့်ကျင်တော်လှန်ပုန်ကန်မှုသို့တော်လည်းယုံညံ့သောအပြစ်တွေကြားရဲကပဲအောင်မြင်ခြင်းအခွင့်ကိုခံစားရမှုအဲ့ဒီအတိုင်းပါပဲကကလာကုံဆုံးခြင်းမတိုင်ခင်မှာဒီအတိုင်းပဲစာရမဏတ်ဟာလူလောကကိုလွှမ်းမိုးလိမ့်မယ်လူလောကဟာလည်းအတတ်ပညာအသိပညာတွေဖွံ့ဖြိုးတာနဲ့အမျှအသက်ရှင်တော်မူသောအနန္တတကုရှင်အဖဖျားသခင်ရဲ့အလိုတော်နဲ့မညီဟုတ်ပြန်ပျက်စီးလမ်းလွဲခြင်းတွေနဲ့ရှေ့မှာရင်ဆိုင်ရလိမ့်အောင်မယ်ဆိုတာတွေ့ကိုဒံယေလအနာဂတ်ကျမ်းဟာဗျာဒိတ်ပြုသတိပေးလျက်ရှိနေပါ रे ဟုတ်ပါ रे သူ့ကိုအလျှော့ပေးပြီးပေါင်းတဲ့လူတွေရှိတယ်သူချော့တာနဲ့ပြော့ပြီးတော့အဖဖျားသခင်ကိုမေ့လျော့ကြောက်ခိုင်းတဲ့လူတွေရှိတယ်ဖျားသခင်ကိုဆန့်ကျင်တော်လှန်ပုန်ကန်ခဲ့တဲ့သူတွေရှိတယ်ဆိုတာတွေ့ကိုတွေ့ကြရသလိုအဖဖျားသခင်ကိုသိသောသူတို့မူကားကြည်စွာသောအာနှင့်ပြုကြလိမ့်မည်ဆိုတဲ့အချက်ကိုဖော်ပြရင်းနဲ့လူသားအပေါင်းတို့ရေမင်းတို့ဘယ်ဘက်မှာပါဝင်ခြင်းတလဲဆိုတဲ့မေးခွန်းကိုနှုတ်ကပတ်တော်ဟာမိษွေတို့ကျွန်တော်ကြားမှာချထားပေးလိုက်ပါတယ
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဒန်ယေလအနာဂတ်ကျမ်းအခန်းကြီး၁၁အခန်းငယ်၃၃ကနေအခန်းငယ်၄၅အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့